NATO မဟာမိတ်အဖွဲ့ဝင်ဖြစ်တဲ့တူရကီကိုရုရှားစီကလေကြောင်းကာကွယ်ရေးစနစ်ဝယ်ယူမှုနဲ့ပတ်သက်ပြီးထရမ့်အစိုးရအဖွဲ့ကတနင်္လာနေ့မှာအရေးယူတန်ခတ်မှုချမှတ်လိုက်ပါတယ်။အမေရိကန်နဲ့တူရကီတို့ကြားဆက်ဆံရေးအတင်းအကြပ်မှုခံဖြစ်နေတဲ့အခြေအနေမျိုးမှာအခုလိုချမှတ်လိုက်တာပါ။တူရကီကရုရှားစီက S-400ဒုံးကျည်ကာဝေးစနစ်ဟာနေတိုးဆက်ပစ္စည်းတွေနဲ့မရှင်းနိုင်တဲ့အပြင်အခုလိုတူရကီရဲ့လုံဆောင်မှုဟာနေတိုးမဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိုပါချိန်ချောက်မှုရှိလာနိုင်တယ်လို့အမေရိကန်အရာရှိတွေကသတိပေးနေတာပါ။ဒါပေမဲ့တူရကီကိုအမေရိကန်ကသူ့ရဲ့ F-35 Stealth တိုက်လေယာဉ်ဝယ်ယူခွင့်ပိတ်ခဲ့ပြီးဒီတိုက်လေယာဉ်နဲ့ပတ်သက်တဲ့လေ့ကျင့်မှုတွေမှာပါပါဝင်ခွင့်မပေးခဲ့တာကလွဲပြီးတခြားအရေးယူမှုတွေမလုပ်ခဲ့ပါဘူး။အခုတော့ဒီ S-400ကာကွယ်စနစ်ဝယ်ယူရတဲ့ပတ်သက်ပြီးအန္တရာယ်ရှိတာကိုအမြင်ဆုံးအဆင့်သတိပေးလိုက်တာဖြစ်ပြီးတူရကီနေနဲ့ဒီကိစ္စကိုအမေရိကန်နဲ့လက်တွဲပြီးချက်ချင်းဖြေရှင်းဖို့တိုက်တွန်းကြောင်းအမေရိကန်န